ဗီဒီယိုကွန်ဖရင့်လုပ်နေရင်လည်းဘေးကအတန်တွေကြားနေပေမဲ့ဒီအတန်တွေကိုဖြည့်ရှင်းလို့ရတဲ့နည်းပညာတစ်ခုထွက်ပေါ်လာပါပြီ။ဗီဒီယိုကွန်ဖရင့်ဆုံးတာအကြောင်းသားတွေကမကားဘဲနဲ့တခြားစီးပွားရေးကဏ္ဍတွေမှာလည်းအရန်အရေးကြီးတဲ့အရာတစ်ခုဖြစ်လာပါပြီ။ဗီဒီယိုကွန်ဖရင့်ဆုံးတဲ့နေရာမှာတော့သူ့ရဲ့အခက်အခဲတွေအများကြီးနေသေးပါတယ်။ဒါတွေကကျွန်တော်တို့ဘေးနားကထိန်းချုပ်လို့ရတဲ့အတန်ပေါင်းများစွာပါ။ဥပမာဆိုတော့ကျွန်တော်တို့ဘေးနားပန်ကားတန် air condition တန်အပြင်ဘက်ကကားတွေသွားနေတဲ့အတန်အိမ်နောက်ဖွေးရအမေရဲ့ rat ရှင်တန်အတော့မှမဟုတ်လေအိမ်ဘေးနားကတမာတော့မှပြောရဆိုတဲ့မောင်ရီမောင်ရီကိုအတန်အပြည့်နဲ့ဆိုတဲ့အတန်တွေဒါမဲ့ဒီအတန်တွေကိုဖြည့်ရှင်းလို့ရတယ်မိပညာတစ်ခုရှိတယ်ဥပမာကျွန်တော်တို့ဗီဒီယိုမှတ်တမ်းတင်ပြီးတော့အတန်ဖမ်းလို့ရှိရင်ဒီအတန်ဖမ်းတဲ့ file တစ်ခုကိုကွန်ပျူတာထဲမှာတင်ပြီးတော့ကျွန်တော် equalization ဆိုတဲ့မိပညာကိုသုံးပြီးတော့ဒီအတန်တွေကိုဖြောက်လို့ရပါတယ်ဥပမာဆိုတော့အပြင်ဘက်ကအတန်ပေါ့နော်အခုဆိုရှင်ကျွန်တော်ဥစ္စာ render မှာအပြင်ဘက်ကမိုးနေနေလေးကြွာနေတဲ့အတန်ကျွန်တော်ဇူးစားပြောတဲ့အတန်ပေးပါတယ်အဲ့အတန်လေးကတော့ပါနေတယ်
equalization တုံးပြီးတော့ဒီတပ်ဘူးထိအောင်တဲ့နည်းပညာတစ်ခုက noise capture ဆိုတဲ့နည်းပညာတစ်ခုဖြစ်ပါတယ်ဒီဥစ္စာကတော့ကျွန်တော်တို့အတန် file ဖြစ်ဖြစ် video အတန်ဖတ်တဲ့မှတ်တမ်းတင်တဲ့ file တစ်ခုမှာကျွန်တော်တို့မလိုချင်တဲ့အတန်တွေကိုရွေးချယ်တာဥပမာဆိုရှင်အပြင်ဘက်ကပန်ကားအတန်တွေပါလေကိုအဲ့ဒီပန်ကားအတန်တစ်ခုပဲရွေးချယ်ပြီးတော့ computer ကို file အလုံးမှာဒီအတန်ကိုတွေ့လို့ရှိရင်အဲ့အတန်ကိုဖြောက်ပါလို့ကွန်ပျူတာသတ်မှတ်ပေးထားရပါတယ်
။ဥပမာဆိုတော့အပြင်ဘက်ကအတန်ပေါ့နော်။အခုဆိုရှင်ကျွန်တော်ဥစား render မှာအပြင်ဘက်ကမိုးနေနေလေးကြွာနေတဲ့အတန်။ကျွန်တော်ဇူးစားပြောတဲ့အတန်ပေးပါတယ်။အဲ့အတန်လေးကတော့ပါနေတယ်
။ဒါပေမဲ့ဒီ equalization နဲ့ noise capture နည်းပညာအတော့ကျွန်တော်တို့အတန်ဖမ်းပြီးတော့ audio file ရပြီးတော့ကွန်ပျူတာမှာတင်ပြီးတော့မှဒီဥစားကိုဖြည့်ရှင်းလို့ရတဲ့နည်းပညာတစ်ခုပါ။ဒါတွေကဘာမဟုတ်ဘူးလေဆိုတော့ real time noise cancellation မဟုတ်ပါဘူး။ဘာဆိုလိုချင်တာလဲဆိုတော့ကျွန်တော်အခုချက်ချင်းလန်ငယ် video conference လုပ်နေတဲ့ video တရားရောင်းတဲ့စကားပြောနေတဲ့အချိန်မှာအခုချက်ချင်းဘေးနားအတန်ကြားတာကိုဖြတ်လို့မရပါဘူး။အတန်ဖမ်းပြီးမှတင်ကွန်ပျူတာပေါ်မှာတင်ပြီးမှဖြတ်လို့ရပါတယ်။ဒါပေမဲ့ Nvidia ဆိုတဲ့ video graphics card တွေကိုထုတ်လုပ်တဲ့ company တခုက RTX Voice ဆိုတဲ့နည်းပညာတခုနဲ့ဒီ video conference လုပ်တဲ့အချိန်မှာချက်ချင်းလန်ငယ်ဘေးနားထွက်တဲ့အတန်လေးကိုဖြည့်ရှင်းလို့ရတဲ့နည်းပညာတစ်ခုပ
ါအခုဆိုရင်ကျွန်တော် webcam မှာတာမန်လိုမျိုးစကားပြောနေပါတယ်နော်ပြီးမှရှိတာကတော့ပန်ကာတစ်ခုရှိတယ်အဲ့ဒါကိုပန်ကာဖွင့်ကြည့်ကြအောင်ဖွင့်ပြီးလို့ရှိရင်ကို RTX voice က 0% မဖွင့်ရသေးဘူးโอเคပန်ကာဖွင့်မယ်ပန်ကာဖွင့်တာနဲ့ဘေးကပန်ကာတန်တော့စပြီးတော့ကြားလာနေရပြီးလို့ရှိရင် RTX voice ကိုကျွန်တော်တို့ကို 0% ပဲရှိသေးတယ်အဲ့ဒါကိုတရားတာကတော့လုပ်လို့ရှိရင်ပန်ကာတန်ကဘယ်လိုဖြစ်သွားမလဲဆိုတော့နားတော့ကြည့်မယ်နော်โอเค90ရာခိုင်နှုန်းဖြစ်သွားပြီပြီးလို့ရှိရင်အခု100ရာခိုင်နှုန်းဖြစ်သွားပြီအခုကျွန်တော်ပန်ကာကိုဥစားမပိတ်ရသေးဘူးဒါပေမဲ့ကျွန်တော်အခုဆက်ပြီးတော့စကားပြောနေတာဖြစ်တယ်ဒါပေမဲ့ RTX voice မှာ100ရာခိုင်နှုန်းဖြစ်သွားပြီပြီးလို့ရှိရင် RTX voice ကိုကျွန်တော်0ရာခိုင်နှုန်းလောက်လိုက်တုံးကြည့်မယ် Okay နောက်အခုက RTX voice က0ရာခိုင်နှုန်းဖြစ်သွားပြီဒါပန်ကာဥစားဥမာ keyboard ကို typing လုပ်နေပါတယ် keyboard ကို typing လုပ်နေရင်းနဲ့ကျွန်တော်ဥစား RTX voice ကိုကျွန်တော်နည်းနည်းနည်းအထက်90ရာခိုင်နှုန်းဖြစ်သွားပြီလူရှင်တရားရအောင်လုပ်ဖြစ်သွားပြီ RDS voice တရားရအောင်ဖြစ်နေတဲ့အချိန်မှာတော့ကျွန်တော်စကားပြောရင်းနဲ့ပြီးတိုက်ပွဲကိုလုပ်နေတာဖြစ်ပါတယ် Okay ပြီးလို့ရှင်ဘေးမှာပန်ကားကိုဖွင့်ပြမယ်နော် Okay ပန်ကားတန်နဲ့တိုက်တင်တာကဘယ်လိုကြားရလဲခုလောစရ RDS voice က 0% အဲ့ဒါကိုတရားရအောင်ဥစားတရားရအောင်ဒီသွားပါမယ်ခုဆိုရင်တရားရအောင်ဖြစ်သွားပါပြီတိုက်ပွဲလုပ်နေတော့ပါတယ်ပန်ကားနဲ့ပေးမှာတိုက်ပင်ဥစားကြမ်းကြမ်းလုပ်နေပါလေဒါပေမဲ့ပို့တံကိုကြားရလားကိုစကားပြောတာကြားရလားโอเคဒါ RTS voice ဟုတ်ပါဘူ
းဒီနည်းပညာကိုအသုံးပြုဖို့တည်းလိုအပ်တဲ့ချက်ကနှစ်ခုရှိပါတယ်ပထမကတော့ RTS voice ဆိုတဲ့ software နောက်ပြီးလို့ရှိရင်အဲ့ software run လုပ်ဖို့ RTS CV graphics card လိုအပ်ပါတယ်တချို့ laptop တွေမှာအခုနောက်ဆုံးပေါ် laptop တွေမှာတော့ဒါတွေကပါပြီးသားဖြစ်ပါတယ်ဒီလိုမျိုးနည်းပညာတွေကအခုနောက်ဆုံးပုံနည်းပညာတွေဖြစ်တဲ့အတွက်အကြောင်းမလို့ကျွန်တော်တို့ဟိုစက်ကရီပစ္စည်းအတိုင်းမှာကျွန်တော်တို့မတွေ့ရသေးပါဘူးဒါပေမဲ့နောင်ကြလို့ရှိရင်စက်ကရီပစ္စည်းအများမှာဒီလိုမျိုးနည်းပညာတွေကိုတွေ့ရမယ်လို့ကျွန်တော်ယုံကြည်ပါတယ်အခုလောကဆယ်တွင်းမှာဒီနောက် Asus Technology ဆိုတဲ့ Nugget နဲ့တက်တဲ့မိုက်ခရိုဖုန်းတစ်ခုကဒီလိုနည်းပညာရှိပါတယ်ဒါပေမဲ့ဒီနည်းပညာကတော့ကျွန်တော်တို့အခုကြားထားတဲ့ RTX voice ကြောင့်တော့မကောင်းဘူးဒါပေမဲ့ဒီလိုမျိုး RTX voice မျိုးကောင်းတဲ့နည်းပညာတွေကျွန်တော်တို့ laptop အဲ့ဒါမှမဟုတ်လို့ရှိရင်လည်း camera အဲ့ဒါမှမဟုတ်လို့ရှိရင်မိုက်ခရိုဖုန်းမှာလာပြီးဆိုလို့ရှိရင် microphone ထဲမှာထည့်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကောင်းချိုးတွေအများကြီးယူစားရနိုင်ပါတယ်အပြင်ဘက်မှာသွားပြီးတော့သတင်းတောက်တွေပါတယ်စုညံတဲ့နေရာမှာသတင်းမေးတာပါတယ် interview လုပ်တဲ့နေရာမှာဆိုလို့ရှိရင်တော့အများကြီးအကျိုးဝင်နိုင်ပါတယ်နောက်ပြီးတော့ကျွန်တော်တို့ကိုယ့်ဘာကိုယ်ကို video ရိုက်တဲ့အချိန်မှာပဲဖြစ်ဖြစ်အဲ့ဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ telephone မှာအပြင်ဘက်မှာစုညံတဲ့ bus car gate တွေမှာကျွန်တော်တို့ telephone ပြောနေတဲ့အချိန်မှာပဲဖြစ်ဖြစ်ဒီလိုမျိုးနည်းပညာတွေ ထည့်နိုင်မယ်ဆိုရှင်အကျိုးအများကြီးရှိနိုင်တယ်လို့ကျွန်တော်ယူကြည့်ပါတယ်ဒီတစ်ပတ်ကတော့နီးပညာတော်တော်ထားအစီအစဉ်ကတော့ဒီလောက်ပါပဲအားလုံးပဲကြည့်ပြီးတဲ့အများကြီးကျေးဇူးတင်ပါတယ်